မ္မနိုင်ငံရဲ့ပြည်ပြည်နယ်ကလက်ရှိခြေရေပေါ်အမေရိကန်ပြည်ထောင်စုကထူထွေးဆိုရင်းနဲ့ကြောင်းအမေရိကန်နိုင်ငံသားဌာနပြောခွင့်ရမျိုးသမီးဟက်တာ နိုဝတ်ကကြာသပတေးနေ့ပုံမှန်သတင်းစာရှင်းလင်းပွဲအတွင်းပြောသွားပါတယ
် We are deeply concerned by the troubling situation in Burma's northern Rakhine state. There has been a significant displacement of local populations.
မြန်မာနိုင်ငံကကြီးနယ်မြောက်ပိုင်းကစိတ်ပူပန်စရာအခြေအနေတွေပေါ်ကျွန်တော်တို့သိကိုစိုးရိမ်ပါတယ်ရိုဟင်ဂျာကြီးရောအများပြားကိုမီးရှို့ပစ်တာနဲ့လူမျိုးရေးတပ်ဖွဲ့တွေကရောလက်နက်ကန်ကြမ်းသားတွေကပါအကြမ်းဖက်လူရဲတွေကျူးလွန်နေတာအပါအဝင်ဆိုးရွားတဲ့လူခွင့်ကြီးထူဖောက်မှုတွေဖြစ်ပြီးတဲ့နောက်ဒေသခံရေတွေအများကြီးဥယျာဉ်ဆုံးထွက်ပြေးနေကြပါတယ်။မြန်မာလူမျိုးရေးတပ်ဖွဲ့တွေကိုတိုက်ခိုက်တာကျွန်တော်တို့ထပ်ပြီးချုပ်ချပါတယ်။ဒါပေမဲ့နောက်ထပ်အကြမ်းဖက်လူရဲတွေကိုတားဆီးဖို့လူခွင့်ရေးကိုအပြေးဝါလေးစားလိုက်တာပြီးတရားဥပဒေစိုးမိုးရေးနဲ့အညီဒေသခံလူထုကိုအကောက်အွယ်ပေးဖို့အဲ့ဒီလူမျိုးရေးတပ်ဖွဲ့တွေကိုနိုင်ငံတကာကတောင်းဆိုနေတဲ့အချိန်ကျွန်တော်တို့ကလည်းတောင်းဆိုပါရဲ့လို့ပြောခွင့်ရတဲ့ The New World ကပြောတော့ပါတယ်။ဒါပြင်လက်တွေ့မှာဘာတွေဖြစ်နေလဲဆိုတာနဲ့ပတ်သက်ပြီးပံကံတဲ့သတင်းအချက်အလက်တွေကြားနိုင်ဖို့အတွက်သတင်းတော့တွေကိုဗိုးပြီးတွဲောက်ခင်ပေးဖို့လဲ Miss Robert ကမြန်မာအစိုးရကိုတောင်းဆိုပါတယ်အကြမ်းဖက်တိုက်ခိုက်မှုတွေနဲ့ပတ်သက်လို့တော့မကသတင်းတော့တွေကိုတွဲခင်ပြုဖို့ကိစ္စဒါပြင်ပို့ပြီးအရေးကြီးတဲ့လူသားချင်းစာနာမှုအကူအညီပေးရေးကိစ္စစာရုံနဲ့ပတ်သက်ပြီးမြန်မာအစိုးရနဲ့ဆက်ပြီးတော့ဆွေးနွေးပြောဆိုနေပါတယ်လို့လဲ Miss Robert ကပြောပါတယ်တော်အဖိကဖုန်းတော်ကြီးဒက်စမန်တူတူကလည်းသူဆိုအားဖြင့်ရိုဟင်ဂျာမွတ်စလင်တွေအပေါ်မှာဆွေရကပြုမှုလုံးဆောင်မှုနဲ့ပတ်သက်လို့တော်အောင်ဆန်းစုကြည်ကိုကြာသာဝေးလေးကပြစ်တင်ဝေဖန်တဲ့ကြောင်း ASP သတင်းပုတ်မှာဖော်ပြထားပါတယ်